အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်တမရနန်းတော်နားမှာအင်ကာနီလင်းအားကြီးကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကနှင်းနှင်းလိုက်ပြီးတဲ့နောက်လုံခြုံရေးတပ်သား၃ဦးနဲ့ရန်သူဖွဲ့ဝင်အားလုံးသေဆုံးခဲ့တယ်လို့အာဖဂန်အာဏာပိုင်တွေဘက်ကပြောပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့တာလီဘန်တွေဘက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုဖြစ်တဲ့နေရာနားတဝိုက်မှာလူနေအိမ်တွေကာကွယ်ဝင်ကြီးဌာနဝန်ထမ်းအင်အားတွေနဲ့အမေရိကန်တန်ယုံတို့ရှိနေပြီးတော့တိုက်ပွဲဖြစ်တဲ့ချိန်မှာပောက်ကွဲတံတွေတနတ်တံတွေကျဲလောင်လောင်နဲ့ကြားခဲ့ရပါတယ်။သမရနန်းတော်နာကိုဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့မော်တော်ယာဉ်နှစ်စင်းနဲ့ဖောက်ခွဲမှုတွေလုပ်ခဲ့တာဖြစ်တဲ့ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်။မော်တော်ယာဉ်ဒဇင်းပေါ်မှာစစ်ဝတ်စုံတွေဝတ်ပြီးတော့စစ်သားရောင်ဆောင်ထားတဲ့တာလီဘန်တွေကစစ်စေးကိတ်ကိုဖျက်ကျော်ဝင်ခဲ့တာဖြစ်ပါတယ်။ဒုတိယရင်ကတော့ဒီစစ်စေးကိတ်အပြင်ဘက်မှာရပ်တန့်ခိုင်းခံခဲ့ရပြီးတဲ့နောက်တိုက်ခိုက်မှုတွေစတင်ခဲ့တာဖြစ်ပါတယ်။သမရနန်းတော်မှာအာဖဂန်သမရဟာမစ်ကာဇိုင်းရဲ့သတင်းစာရှင်းလင်းပွဲကိုတက်ဖို့အတွက်သတင်းသမားတွေစုရုံးနေချိန်မှာခုလိုတိုက်ခိုက်မှုကြုံခဲ့တာပါ။သမရကာဇိုင်းဘယ်ရောက်နေသလဲဆိုတာကိုတော့ခုတက်တိရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။